ငလင်တန်ကြောင့်ထိခိုက်ပျက်စီးသွားတဲ့ပကံဒေတာကဖျားစီရီပထိုးတော်တွေကိုအလင်းစလို့မပြုတ်ပြင်ပဲကမ္ဘာကုလသမဂ္ဂရှေးဟောင်းအမွေနှင့်ထိမ့်သိမ်းဆောင်ရှောက်ရေး UNESCO အဖွဲ့ရဲ့အကူအညီနဲ့ဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမှာကြားလိုက်ပါတယ်။ဩဂုတ်လ24ရက်နေ့ကမြန်မာနိုင်ငံအလဲပိုင်းမှာလှုပ်ခဲ့တဲ့ငလင်ကြောင့်ပကံဒေတာကနာမည်ကြီးဖျားတချို့အပါအဝင်စီရီပထိုးပေါင်း200လောက်ထိခိုက်ပျက်စီးသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံလေပိုင်းမှာဗုဒ္ဓနေ့ကလှုပ်ခတ်သွားတဲ့ငရင်ကြောင်ပကံဒေသမှာရှိတဲ့ရှေးအောင်ဖျားတွေအတော်များများထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီထိခိုက်ပျက်စီးသွားတဲ့ဖျားစီတီပထိုးတွေကိုအလင်းစလိုပြုပြင်ထိန်းသိမ်းသွားမှာမဟုတ်ပဲကျွမ်းကျင်သူတွေရဲ့ညွန်ကြားချက်တွေနဲ့အညီလှုပ်ဆောင်သွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကညွန်ကြားခဲ့တယ်လို့မြန်မာသမားယုံပြောခွင့်ရဒုတိယညွန်ကြားရေးမှူးဦးစော်ထေက VOA ကိုပြောပါတယ
်။ရည်ရည်မှုပြည်တော်စုဝင်ကြီးကုတာဦးအောင်ကိုဒီကိုယ်တိုင်မာတာပေါ့နော်။မှာထားပါလေ။ဒီပြန်ထိုင်နေရတဲ့ပတ်သက်ပြီးတော့ဒီရှေးဟောင်းအမွေပေါ့နော်ရှေးဟောင်းအမွေနဲ့အဲရှေးဟောင်းလက်ရာအပြည့်ပြားပဲထိုင်နေတဲ့နီးကတော့သူတို့ဒီနက်စကိုကအာပြင်ညာလေးပြင်ညာရှင်တွေရှိတယ်နောက်တစ်ကဘာလုံးမှာစောင့်နေတဲ့ပြင်ညာရှင်တွေချိတ်ဆက်ပြီးတော့ဒီနက်စကိုကလုံဆောင်နေပါဖြစ်တဲ့အတွက်အဲ့ဒါနဲ့အဆုံးမွေးပြီးတော့မှလှုပ်ဖို့ဆိုတော့ကောင်းမျိုးပြန်ကြထားပါတ
ယ်။ချောင်းမြေရဲ့နောက်ဖက်12မိုင်လောက်ကိုဗိုလ်ပြီးပြီးလှုပ်ခတ်သွားတဲ့ငရင်ဟာပြင်အား 6.8 မဂနီတျူရှိပြီးတော့တမိုင်းဝင်နံပါတ်ကြီးဖျားတချို့အပါဝင်ဇေဒီပထိုး200လောက်ပျက်စီးသွားခဲ့တယ်လို့ပကံမြို့ရှေးအောင်သူတေသနဌာနနဲ့အမျိုးသားပြားတိုင်းဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်ကပြောပါတယ
်။ပျက်စီးတဲ့အခြေအနေကတော့188ဆူပေါ့ကျွန်တော်တို့ဟိုအဲ့ဒါတော့ဟိုလုံအားကြီးတော့အတိမပြော့သေးဘူးအခုစင်းကောက်နေတဲ့အဖွဲတွေကကောက်နေကြတယ်ကကျွန်တော်ကနောက်ဆုံးရတဲ့အခြေအနေတွေတန့်တက်တာပါဟုတ်ကဲ့ပါ
ကျဲမှာအပြက်ဒီအပြက်စီးဆုံးဖျားကဘယ်ဖျားလို့ပြောလို့ရနိုင်မလဲခင်ဗျာ
ဆူလာမနေပါခင်ဗျာကျွန်တော်တို့အပေါ်ပိုင်းကကွန်းတော်ကျွန်တော်တို့ကွန်းတော်ကျွန်တော်တို့ပြူကြရဲပေါ့နော်ပြူကြတဲ့ဟာကအောက်ကိုပြန်ထည့်ရတော့အရန်စီဒီတွေပါအရန်စီဒီတွေပါနည်းနည်းလေးထိသွားတာရှိပါတယ်ကြအပြက်အများဆုံးနဲ့ဆိုတော့ဖြစ်ပါတယ်တပြက်နာမည်ကြီးတဲ့ဖျားတွေတဲ့တော့ကျွန်တော်တို့ဖြီးလို့မင်းလို့ဖျားရှိပါတယ်ဖြီးလို့မင်းလို့ဖျားကတော့ဟိုဟာတော့မဆိုးပါဘူးခင်ဗျာဆူလာမနီတော့မဆိုးပါဘူးခင်ဗျ။ဟိုအရန်စီဒီအပေါ်ဘက်ကတည်းကအနန္နာကတော့ကျွန်တော်တို့ဟိုမုတ်တွေကျွန်တော်တို့ပလတ်စာတွေကွာတာလောက်တော့မျက်နှာကျက်လေးတွေကွာတာလောက်ဆောင်းနှန်းနေမှာပဲဖြစ်ပါတယ်။အဲ့ဘက်မှာတော့အဲ့တိုင်းမဖြစ်ပါဘူး။နောက်တစ်ခါစေတနာကြီးဖျားပေါ့။ဆိုစေတနာကြီးဖျားကအပေါ်ကခြေတော်ပိုင်းမှာပြေကျသွားပါတယ်။အပြက်တက်ကြီးဖျားအပေါ်ကဟုတ်ကဲ့။ဟောကပြေကျပါတယ်။အဲ့တော့အထင်ကြီးကဖျားတွေကတော့အဲ့ဒါတွေပဲရှိပါတယ်ဗျ
။နိုင်ငံတော်သမ္မတဦးထင်ကျော်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့သီရဦးအောင်ကိုနဲ့ဒေါက်တာဝင်းမြတ်အေးမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့လည်းပကံမြို့ကိုကိုယ်တိုင်တွားရောက်ခဲ့ကြပါတယ်။ပကံဖျားတွေအနည်းစနစ်ကြကြမမှန်ကန်ကန်ပြန်လဲပြုပြင်မုံမှန်ဖို့အတွက်ဒေသတွင်းပညာရှင်တွေရှေးဟောင်းသုတေသနဝန်ထမ်းတွေပြီးသူကပညာရှင်တွေကျွမ်းကျင်အင်ဂျင်နီယာတွေကိုဖိတ်ကြားထားကြောင်းလာမယ့်29ရက်နေ့မှာအလုပ်ရုံဆွေးနွေးပွဲတစ်ခုလုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့ဆစ်ဆိုးရအုပ်ချုပ်ခဲ့တဲ့နှစ်တွေအတွင်းသမိုင်းဝင်ရှေးဟောင်းပကံဖျားတွေပြုပြင်တဲ့နေရာမှာပညာရှင်တွေနဲ့တိုင်ပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာကြောင့်ရှေးမှုလက်ရာတွေပျောက်ပြတ်သွားတဲ့အပေါ်မှာဝေဖန်မှုတွေလည်းအတော်လေးရှိခဲ့ပါတဲ့အခုပျက်စီးသွားခဲ့တဲ့ဟာတွေကိုပြန်လည်ပြုပြင်ထိန်းသိမ်းဖို့နဲ့ပတ်သက်ပြီးဥအောင်ကျော်ကတော့အခုလိုရှင်းပြပါတယ
်ဟို2010နောက်ပိုင်းအထူးသဖြင့်2012နောက်ပိုင်းမှာကျွန်တော်တို့ပြုပြင်တဲ့ခါမှာကျွန်တော်တို့ဒီ UNESCO ချထားတဲ့ကျွန်တော်တို့ guideline နဲ့ကျွန်တော်တို့ conservation menu ရဲ့ guideline နဲ့ကျွန်တော်တို့သွားနေပါတယ်ဗျဆိုလိုတာကကျွန်တော်တို့ဟိုအချိန်အောင်အဆောင်တစ်ခုပြတ်သွားတယ်ဆိုရင်ပြက်ရင်းသွားတဲ့ဟာကိုဆက်ပြီးတော့ပြက်ရင်းမသွားအောင်ပဲကျွန်တော်တို့ထိန်းသိမ်းပါတယ်ပြန်လည်ပြီးတော့ဖြည့်တင်းပြီးတော့အစာထုတ်ဆောင်ရွက်တာမျိုးတွေကျွန်တော်တို့မရှိပါဘူးဗျကျွန်တော်တို့အဲ့လိုနည်းနဲ့ပဲကျွန်တော်တို့အများဆုံးဆောင်ရွက်သွားမှာပဲပြီးတော့နောက်တစ်ခါဒီအသုံးပြုတဲ့နည်းစနစ်တွေပေါ့အသုံးပြုတဲ့နည်းစနစ်တွေမှာကျွန်တော်တို့ဒီရှေးဟောင်းအဆောက်အဦတွေမှာရှိတဲ့နည်းစနစ်နဲ့နောက်ခေတ်တဲ့နည်းစနစ်နဲ့မတူညီတဲ့အခါကျတော့သဟဇာတမဖြစ်တဲ့အခါမှာကျွန်တော်တို့အဲ့ဒီနေရာမှာပြဿနာတွေဖြစ်ပါတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ပညာရှင်တွေနဲ့ရှင်းလိုက်ပြီးတော့အတန်းနိုင်ဆုံးနဲ့အကောင်းဆုံးဖြစ်သွားအောင်ကျွန်တော်တို့ဆောင်ရွက်သွားမှာပါ
။ငရင်ကြောင့်တည်ဆုံးသူလူအရေးအတွက်ကတော့အခုချိန်ထိ3ဦးပဲရှိတယ်လို့လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ်
။လူပါစုစုပေါင်းအားလုံးပေါင်း3ယောက်ပဲ။တောကပခုတ်ကူမှာ1ယောက်၊ရင်းနှံကြောင်းဘက်ကရွာတရွာမှာ2ယောက်။အားလုံး3ယောက်ပဲဖြစ်ပါတယ်။ပခုတ်ကူဘက်ကစောက်ရဲ့မြစ်မှုပြုတ်ကြလို့အဲ့ဒါကိုမချောင်နိုင်တော့ပဲနဲ့ဟိုတူးဆုံးနေပေါ့အဲ့ဒါကဟိုပခုတ်ကူမှာဒီဆုံးတာတရားဒီနေကျောင်းဘက်မှာဒီနေကျောင်းဘက်မှာကျောင်းသူလူငယ်ရောက်စစ်ပရိကြီးရာမှာဖြစ်တယ်ဒီနေကျောင်းမြို့နယ်မှာလေခင်ရောက်ကတော့အဲနေယူရင်းပေါ့အဲ့ခါမိကဘာကျူချပြီးတော့နေရောက်ကျောင်းသူမြောက်ဆုံးပါလေဒီအားလုံးတော့ပဲ
ငရင်ကျောင်းထိခိုက်သေးဆုံးသွားသူတွေကိုလူကယ်ပြန်ဝန်ကြီးဌာနကငွေကြေးထောက်ပံ့ကူညီမှုတွေလှုပ်ဆောင်နေပြီးတော့ပကံညာဦးရေနံကျောင်း6နဲ့မကွေးမြို့တွေကိုတွားရောက်ခဲ့တယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒါပြင်သမရဦးထင်ကျော်ကတော့အစိုးရအနေနဲ့လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ပြီးအပျက်စီးတွေကိုစနစ်ကျထိန်းသိမ်းကြဖို့မှာကြားခဲ့တယ်လို့လည်းပြောပါတယ်။ပ ပကံဒေသမှာတော့အခုချိန်မှာတမိုင်းဝင်အမွေနှစ်တွေကိုမပြောက်ပြက်အောင်ထိန်းသိမ်းနိုင်ဖို့အတွက်လုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။ဒါပေမဲ့လည်းတချို့ဖျားတွေမှာဖျားဘူးတွေကိုဝင်လို့ရသလောက်ပေးဝင်ဖို့တမအုပ်ထင်ကျော်ကမှာကြားခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။